အီဂျစ်နိုင်ငံရဲ့လူထုဆန္ဒခံယူဘက်ကနေကနဦးထွက်လာတဲ့ရလဒ်တွေအရမဲဆန္ဒရှင်တွေကအခြေခံဥပဒေအသစ်ကိုတခဲနဲ့ထောက်ခံကြတယ်ဆိုတာပြနေတယ်လို့အီဂျစ်တော်ဝန်ရှိသူတွေကပြောလိုက်ပါတယ်စစ်တပ်ကြောတော့နောက်ခံပြုထားတဲ့အစိုးရကထောက်ခံထားတဲ့အခြေခံဥပဒေကိုနှစ်ယောက်ကြာဆန္ဒခံယူဘွဲတွင်မဲပေးခဲ့သူ90ရာခိုင်နှုန်းကျော်ကသဘောတူတယ်ဆိုတာကိုကနဦးရလဒ်တွေကပြနေတယ်လို့တော်ဝန်ရှိသူတွေနဲ့နိုင်ငံပိုင်သတင်းဌာနကပြောတာပါအခြေခံဥပဒေအသစ်အတီးဖြစ်မယ်ဆိုတာတန်လျာဖြစ်စရာမရှိပါဘူးလို့လေလာသူတွေကပြောပါတယ်တရားဝင်ရလဒ်တွေကတော့ဒီသတင်းဘက်ကုန်ပိုင်းမှာမှထွက်လာပါပါဘူဒူးနေကမဲပေးပွဲတွေဟာအများဖြင့်အေးအေးချမ်းချမ်းရှိခဲ့တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေလာသူတွေကပြောထားပါတယ်အင်္ဂါနေ့ကဖြစ်ခဲ့တဲ့ဖြုတ်ချခံရတဲ့သမရဟောင်းမော်စီကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားအကြမ်းဖက်မှုတွေမှာတော့လူ9ယောက်ထဲမှနေတည်ဆုံးခဲ့ပါတယ်မစ္စတာမော်စီလက်ထက်မှာဒီပြုခဲ့တဲ့အစ္စလာမစ်ဝါရကိုလူလာတဲ့အခြေခံဥပဒေကိုအခုအခြေခံဥပဒေတင်တဲ့အစားထုတ်မှာပါအစ္စလာမစ်ဝါရစကလုံးတွေကိုဖြုတ်ထားပြီးအမျိုးသမီးတွေကိုအခွင့်အရေးတွေပို့ပေးထားပြီးတော့စစ်ဖက်အာဏာကိုပိုအားကောင်းအောင်ရည်ထားပါတယ်